မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းအကြားတိုက်ပွဲတွေပြန်ဖြစ်ပွားခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာသွာလာခွင့်တဲယူပို့ဆောင်ခွင့်တွေစစ်တပ်ဘက်ကကန့်တတ်ထားသလိုစေဝါပစ္စည်းတဲယူခွင့်တွေလည်းစစ်ဆေးကန့်တတ်နေပါတယ်။ရာသီဥတုအကူအပြောင်းကာလလူတွေဖျားနာနေတဲ့အချိန်မှာစေဝါတဲယူခွင့်ကန့်တတ်ထားတာကြောင့်ကုသဖို့အခက်အခဲတွေရှိနေတဲ့ကြောင်းဒေသခံကျမရဲ့ဝန်ထမ်းတွေနဲ့ဆရာဝန်တွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းအခြေအနေသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးပါမှာရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာကုန်ပစ္စည်းတည်ယူရာတွေခီးသွားလာတာတွေကိုပြီးခဲ့တဲ့လကတည်းကမြန်မာစစ်တပ်ကလုံခြုံရေးအကြောင်းပြချက်နဲ့ကန့်သတ်ထားပါတယ်။တချိန်ထဲမှာမြို့နယ်တွေအကြားစေဝါတည်ယူခွင့်တွေကိုပါတင်းကျပ်တားမြစ်ထားတဲ့အတွက်ကျန်းမာရေးကုသဖို့အခက်တွေ့နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းကစေးတွေဝယ်လာတဲ့မြေပုံမြို့နယ်ငပတုံတိုင်းနယ်ဆရာဝန်အပါအဝင်ဒေသခံကျေးရွာသား၃ဦးအဖမ်းခံခဲ့ရတယ်လို့လည်းငပတုံဒေသခံတူကပြောပါတယ်။ဆရာဝန်တွေကတော့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့တယ်လို့ပြောပါတယ
်။ကြောက်ပြူကိုဒီမြေပုံမြို့နယ်ကပေါ့တယ်အလှေတွေတစည်းမမကရဘူးဆိုတော့သူကအခက်အခဲကြီးမှဆိုလို့အဲ့ဒီချိန်ကလူနာကလည်းနည်းနည်းများတယ်ရှေ့ရုံမှာလူနာများတဲ့ကြတော့နောက်ဆုံးလမ်းတွေပါတယ်ပိတ်သွားရင်ဟိုလူနာတွေတော့လူတို့တွေတော့အခက်အခဲကြမှဆိုလို့ဆရာဝန်ကခါတိုက်ခါတော့နည်းနည်းတိုးပြီးရှေ့ဝေပလိုက်တယ်ဒီဒေသတစ်ခုလုံးမှာရွာပေါက်တစ်စီကျော်20လောက်ကဒီရှေ့ရုံကိုအောက်ကိုပြီးခွေခွန်နေကြတာလေအဲ့ဒါကြောင့်မလို့သူကလည်းဆရာဝန်ကလည်းနည်းနည်းဘလို့ပြရမှာလဲသူကလည်းတစုံတစ်ခုရှေ့ပြသွားရင်လူနာတွေတောက်ခါကြမှဆိုလို့အခါတိုက်ခါတော့နည်းနည်းပို့လို့မှာလိုက်လို့ဖြစ်တယ်လို့လားတော့ထင်တယ်ကျွန်တော်ကတော့အခါတိုက်လေးတင်နေကြပါရှိကဘူးလို့လို့ကျအကုန်တင်းထားတယ်အမ
တိုက်နေဆရာဝန်ကိုပြန်လှုပ်ပေးလိုက်တာဖြစ်ပေမဲ့ကြံတဲ့ဒေသခံ၃ဦးကိုတော့စစ်ကောင်စီကအမျိုးသားစေဝါဥပဒေပုံမှန်16ခါခွေနဲ့တရားစွဲဆိုထားတယ်လို့လည်းနီးစပ်တဲ့ဒေသခံရွာသားကပြောပါတယ်လောလောဆယ်အဲ့ဒီငပတုံတိုက်နေဆေးအုံမှာစေဝါတွေပြက်လက်နေတာကြောင့်ကျမ်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့လည်းငပတုံဒေသခံတူကဆက်ပြောပါတယ
်လောလောဆယ်ကတော့ခလေးကိုတောက်ကြတယ်မာကြတယ်ရောကအခုကိုဗစ်လို့လို့ပါလို့လို့ပြန်ရှိတယ်လေဒီမှာလေဒါနဲ့တော့အခက်အခဲဖြစ်နေကြတယ်အဓိကကျမ်းမာရေးပေါ်ဆာရဲ့ဦးဦးဒီဒီနောက်ပဲကျမ်းမာရေးကတော့အဓိကအခက်အခဲဖြစ်နေတယ
်ဒီတိုင်းရှေ့ဆက်စေဝါတည်ယူခွင့်တွေကိုကန့်သတ်ထားမယ်ဆိုရင်ဒေသခံပြည်သူတွေကျမ်းမာရေးအတွက်တော်တော်ဒုက္ခဖြစ်လာနိုင်တယ်လို့လည်းအဲ့ဒီဆရာဝန်ကပြောပါတယ
်ဒီမှာမတော့စေဝါတွေရတော့ခက်ခဲလို့ရှိတယ်ဗျာရှိတယ်ဆိုတာဟိုကဟိုစေဝါစေဝါတွေဝင်ဒီခွင့်တော့တာတော့တော့မသိဘူးဒါပေမဲ့စေဝါစေတည်ရောအမှစစ်တွေများတယ်ပြီးတော့ကြိတ်ကြီးမှာတော့စစ်တယ်ကျတော့များရဲ့ဆရာတော်တချို့ဟိုသူတို့တော့ဒီကောင်စေးမာတော့တပည့်တော်ရှိပြီပေါ့တပည့်တော်လောက်ပါစေးမာတော့အမစေးတို့ကိုယ်ဖွင့်ပြည့်ပြီးတော့ဒီလိုမိုးကြီးတွေမှာပြည့်နေပြည့်ရတယ်ပြောရဲအဲလိုကြုံရတယ်အစ်ေရပါတော့သူစီးတွေကမျိုးကိုတော့သူ့အရပြစီမျိုးဝါရဲနေဆောင်မှာပြင်ကြတော့တော့စေးတွေမာရရောမဟုတ်တော့တော့စေးပါတော့ရောရထားတယ်မှတော့ကကြီးတွေကတော့ပြတော့ပေါ့စေးရစူပါတဲ့ဘယ်လိုစီးတွေဟာလည်းပုံလုံးပြည့်ပြီးတော့လောရတော့ပေါ့နော
်ဒီတိုင်းရှေ့ဆက်စေးဝါတည်ယူခွင့်တွေကိုကန့်သတ်ထားမယ်ဆိုရင်ဒေသခံပြည်သူတွေကျန်းမာရေးအတွက်တော်တော်ဒုက္ခဖြစ်လာနိုင်တယ်လို့လည်းအဲ့ဒီဆရာဝန်ကပြောပါတယ
်အခက်ကတော့အများကြီးဖြစ်လာတာပါဘယ်လိုလဲလုံးဝဒီလိုတစ်ခုလုံးလာတော့ဒီစေးကိုအားထားတော့ပေါ့လေတော့စေးကိုအားထားရတော့စေးပြက်ပြီဆိုရင်တော်တော်ရောက်မှာတော်တော်ရောက်မှာပြီးတော့ဒရုန်းမှာလည်းဒီစီးတာလမ်းကြီးထက်ကြတယ်အများကြီးပဲစေးစီးလုံးပေးနိုင်ရတဲ့မလုံးပေးနိုင်တဲ့အခြေအနေဖြစ်လာတော့ဖြစ်လာတာပေါ့နော
်ဒါအပြင်ရခိုင်ပြည်နယ်အတွင်းစေဝါတည်ယူတင်သွင်းခွင့်တွေကိုလည်းစစ်ကောင်စီကကန့်သတ်ထားတာကြောင့်အခက်ကြုံနေရတဲ့အကြောင်းဒေသခံစေးဆိုင်ပိုင်ရှင်တွေကလည်းပြောဆိုကြပါတယ်အခုလိုစေဝါတည်ယူခွင့်တွေကိုကန့်သတ်ထားတာနဲ့ပတ်သက်ပြီးအသေးစိတ်မေးမြန်းဖို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့အကြောင်းတစုံတရာတုံ့ပြန်မှုမရခဲ့ပါဘူးခင်ဗျာ